အိန္ဒိယနိုင်ငံကဆန္ဒပြနေကြတဲ့ထောင်ထဲရှိတဲ့ဆရာဝန်တွေလုပ်ငန်းဝင်ပြောင်းဝင်ကြဖို့အစိုးရရဲ့တိုက်တွန်းချက်ကိုတနင်္လာနေ့မှာရင်းဆိုင်လိုက်ကြပါတယ်။ဒီလအစောပိုင်းကလုပ်ငန်းခွင်မှာမရင်းချစ်တက်ဖြတ်ခံရတဲ့စီးဝန်ထမ်းတအုပ်အတွက်တရားမျှတမှုရရည်နဲ့ဘေးကင်းလုံခြုံတဲ့လုပ်ငန်းဝင်အခြေအနေဖန်တီးပေးဖို့အတွက်ဆရာဝန်တွေကတောင်းဆိုဆန္ဒပြနေကြတာပါ။ဩဂတ်စ9ရက်နေ့ကအသက်32နှစ်အရွယ်လုတ်တင်စင်မှုတူကိုမရင်းချင်းတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်နိုင်ငံတော်မှာစစ်မှန်ရေးဝန်ထမ်းတွေကအရေးပေါ်မဟုတ်တဲ့လူသားတွေကိုစောက်ရှောက်မှုတွေရက်ပစ်လိုက်ပြီးတော့စီမီထွန်းညီတက်ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်။နိုင်ငံရဲ့ရှေ့ပိုင်းကလကတာမြို့ကစူရစင်းကိုလုပ်ငန်းခွင်မှာအခင်းဖြစ်ပွားခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။စင်းကိုပါတာဝန်ကျတဲ့ရဲလိုပါပြီးတပ်သားတယောက်ကိုဒီပစ်မှုအတွက်ဖမ်းဆီးအရေးယူထားပါတယ်။အခင်းဖြစ်တဲ့နေရာမှာနောက်ထပ်လူတွေပါပါဝင်ပတ်သက်နေတယ်လို့ပြည်ဆောင်သူရဲ့မိသားစုဝင်တွေကဆက်ဆွဲပြောဆိုကြပါတယ်ခင်ဗျ။